What I've been doing here in the camp, which is now the largest in the world and the fastest growing
humanitarian camp. ကမ္ဘာပေါ်မှာအမြန်ဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပြစ်ပတ်ခါလေးဖြစ်ပါတယ်။ရှင်ကမြစ်မီရဲ့လင့်ကျင်းရွယ်တွေကိုမြို့ဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့လူတမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီစခန်းမှာကိုဝင်ဆောင်မြစ်မီ ဒုက္ခဒေသခမှာရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာလူဝင်ကြဒုက္ခဒေ၆သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကော့ခ်စ်ဘဇာကိုဖေဗရူလာလကတွားရောက်ခဲ့တဲ့ ဒုက္ခဒေတွေနဲ့50ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မိဖွားကြတဲ့အတွက်ယူအန်အက်ပီအေအနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မိဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချိပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်လကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပြီးမယ်လို့လည်းပြည်ထောင်စုလွယ်လွယ်နဲ့ဖြည့်ဆည်းနိုင်ဖို့အလားအလာသိမ်မတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူထုချမ်းမာရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံခြင်းချမှတ်လုပ်ဆောင်တင်တယ်လို့ချုပ်ပြန်ပါတယ်။သ
maximum I think 19 children. Minimum 6.
ဒီသားစုစုမှာဒါသမီးအကြီးအတွက်16ယောက်ကြီးအများဆုံးရှိတာကျွန်တော်သိမှုပါတယ်။အနည်းဆုံးကတော့အိမ်အောင်စုတစ်ခုမှာဒါသမီး6ယောက်ကနေ10ယောက်တိရှိတာတွေ့ရပါတယ်
။ဒါအပြင်ဒုက္ခတဲ့စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်းဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးအများစုကလည်းသားသမီးတွေကိုအလားအရှုပ်ရက်ကပြီးတဲ့အတွက်ဒေတာဖို့မလိုလားကြတာတွေ့ရပြီးစီရဲကြက်တဲမှုကလွတ်မြောက်ဖို့ကသမီးတွေကိုအစ်စ်ငင်းငယ်နဲ့အင်တောင်ချပေးဖို့ဖြစ်တာတွေ့ရတယ်လို့လေဒေါက်တာပတ္တချာယာကပြောပါတယ
်။ They are definitely security. They are worried. Father, mother, sorry, worried about their security. For that reason, they also
ဘုရားတွေကဘဝလုံခြုံမှုမရှိကြပါဘူး။အဖေတွေနေတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်။ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တောင်ချပေးနိုင်မှုကြိုးစားကြပါတယ်
။ဒေါက်တာမိုဟာမက်ရာကီဘူလာကတော့ဒုက္ခတွေစခန်းမှာလူမှုကျန်းမာရေးဆရာဝန်တူဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်။သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားတတိယဆိုင်ဖို့ကအရေးကြီးတယ်လို့သတင်းမီဒီယာကိုပြောခဲ့ပါတယ
်။ Construction is very much important.
မိသားစုစီမံကိန်းချတဲ့ဒရေတားမှုဟာတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။တမိတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဒလိဟာလေငွေကြေးမိသားစုတွေကြားအတော်လေးကျဉ်းသုံးတာတွေ့ရတယ်လို့သူကပြောပါတယ်။တမိတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲ။ဒေါက်တာရကီဘလာက
15 or 14 years. This thing has happened.
အသက်15နှစ်ဒါမှမဟုတ်16နှစ်မှာအိမ်တောင်ချကြတာပါ။ဒါမျိုးတွေကဖြစ်နေတာကြားပါပြီ
။ဒုက္ခတွေစခန်းရှိဘင်္ဂလားဒေ့ရှ်လူမှုကျန်းမာရေးဆရာဝန်တွေနေတူပဲရိုဟင်ဂျာအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's စာရှိဒုက္ခတွေစခန်းတွေမှာဘင်္ဂလားဒေ့ရှ်ရဲ့ DGFE လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200လောက်ကလည်းစီယုံလှုပ်ဆော်ပေးနေပေမဲ့ရိုဟင်ဂျာအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFE ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရူဟင်ဂျာအမျိုးသမီးတွေနဲ့မင်းကလင်းငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကတရှိအခြေအနေမှာဘယ်လောက်အရေးကြီးပါတယ်ဆိုတာကိုကနေဒါအခြေစိုက်အယ်ဘတ်ဒဲစစ်တက်ကတို့ကကတိခလည်းဖြစ်ချမှတ်ရေးပညာမှာလူ့အခွင့်အရေးရဲ့အရေးပါမှုကဏ္ဍကိုလေ့လာခဲ့သူ ဒေါက်တာဒေါကင်ဆော်ဝင်းကိုမေးချခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာခလေးမွေးနှုန်းဟာ900နေပြီးတော့1000ကျားရဲမှာရှိတယ်နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်နေရမကြခင်မှာပဲဒီမွေးဖောက်တော့မယ်တနေ့တနေ့ဆိုရင်လည်းတနေ့ကိုခလေးပေါင်း980ရောက်အဲ့လောက်ဝင်ချင်ဟာမွေးပေးနေရတယ်ပေါ့နော်ဒီကျမတို့ဒီတည်နေမှာတွေ့တဲ့အတိုင်းနဲ့နော်အခုတွေ့အားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကခလေးကြီးဖြစ်တယ်နောက်ကျမတို့ဒီတည်နေမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီခလေးကြီးကတခါရဲ့ဟိုအဝတ်စားမပြည့်မစုံအဲကျမရေးချိုးတဲ့နေတဲ့ဟိုမကျမတဲ့ပုံနေနဲ့တွေ့နေရအဲ့တော့ဒီနိုင်ငံတကာတည်နေဌာနဒီကနေနိုင်ငံတကာအဖွဲ့အစည်းတွေကနေပြောနေကြတယ်ဒီဟာဒီကလေးကြီးအဟာရချို့တဲ့နေပြီဒီကလေးကြီးဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်လဲတကယ်လက်တွေ့ကကုသပြောသလိုပဲဒီကလေးကြီးရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးကြီးကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားရမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးကြီးကိုချွေးချွေးပြုစုပြီးတော့သူတို့ကိုအကြမ်းမကြီးနဲ့အဖက်ဖက်ကနေပြီးတော့ဖုန်ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးမျိုးပြီးလို့ကုညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးမျိုးကိုတကယ်လက်တွေ့ကုညီနိုင်တဲ့အချက်ကြီးကိုရှိရှိပြီးတော့ထားနေတော့ဒါတကယ်ကလေးကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးကိုတကယ်လက်တွေ့မှာကုညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘယ်လိုတိရရောက်ဖြေရှင်းနိုင်မှာရှင
်လောလောဆယ်မှာသူတို့ရဲ့အညီနဲ့ကဒီလူဦးရေထင်ထောင်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခတွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထင်ထောင်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့အတိုင်းတွေကိုလူနေတယ်ဒီလောက်လူဦးရေတိုးဝှမှုကြီးများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတများစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတများစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှအမျိုးသမီးကြီးအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးကြီးကနေပြီးတော့အများကြီးမွေးနေတာလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မသိနေမယ်သူတို့ရဲ့ဘာသာရေးအရာလည်းဒီဒရီတာတဲ့နီးတွေကိုသုံးထားကိုအားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးပညာရေးနှိမ့်ချမှုအဲသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လေသူတို့ကထားသလိုနေပြီးတော့ဟိုတနေ့တနေ့ခလေးနဲ့မွေးနေရတာလေဟိုရှိနိုင်တယ်အဲ့တော့ဒီတက်ဆိုင်ကတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုအဲထိထိရောက်ရောက်ပေးချဆောင်ရွက်ဖို့လိုပါတယ်ကျမရဲ့ဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုကျမဆိုလို့ရှိရင်ဒီဒေါက်တာရှင်ပြေမောင်ရဲ့စီကံကိုနှစ်စဉ်ဒီပါကိုတွားပြီးတော့ဟိုလှုပ်အားပေးတယ်ကျမအဲ့ဒေါက်တာရှင်ပြေမောင်ရဲ့စီကံကိုတွားတဲ့အချိန်မှာကျမဒီဒုက္ခတဲ့စခန်းနေမှာလဲတွားပြီးတော့ဒီဟိုကျမရဲ့ပညာပေးတယ်ကျမရဲ့ပြုစုစောင့်ရှောက်မှုကြီးအများကြီးလုပ်ပါတယ်အဲ့လိုလုပ်တဲ့အခါမှာလဲဒီထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံကထွက်လာတဲ့ဒီဒုက္ခတွေကြီးထားတဲ့ဒီထိုင်းနိုင်ငံဒုက္ခတွေစခန်းနေမှာဆိုရင်လည်းမိသားစုစီပံကိန်းကြီးအများကြီးလုပ်ပေးပါတယ်အဲ့တော့အဲ့ဒီမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေကိုဒီမျိုးဆက်ပွားကျမ်းမာရေးနဲ့ပတ်သက်တာပညာသင်ကြီးလုပ်တယ်ပြီးလို့ရှိရင်တားဆက်ချားကိုအဲဒီလိုဒီတွေနဲ့လုပ်လို့ရမလဲအဲ့ဒီဤပညာကြီးပညာပေးတယ်ပညာပေးပြီးတော့မှသူတို့ကိုယ်တိုင်နားလည်ပြီးတော့မှသူတို့ကိုရွေးချယ်ခွင့်ပေးရတဲ့ဒါဟာလူ့ခွင့်ချိုးဖောက်တာလည်းမဟုတ်ပါဘူးအခုလိုမျိုးပေါ့နော်အမျိုးသမီးတွေကလေးငယ်တွေစီးရဲနေတဲ့ဘဝတန်တရားနေပြီးတော့လွတ်မြောက်အောင်လို့ဒီကြီးကိုကျမတို့လုပ်ပေးတာဆိုတော့ဒါကအမျိုးသမီးနဲ့ကလေးတွေရဲ့ကောင်းကျိုးအတွက်လုပ်ပေးတယ်လို့ပဲပြောလို့ရပါတယ်